မြန်မာပြည်တွင်းမှာအခုရက်ပိုင်းမြန်မာကျပ်ငွေနဲ့နိုင်ငံခြားငွေလဲနှုန်းတွေအတက်အကျအပြောင်းလဲမြန်နေပြီးလူသုံးကုန်ပစ္စည်းဈေးတွေလည်းအချိန်တိုတိုအတွင်းအတက်အကျပြောင်းလဲနေတဲ့အကြောင်းစီးပွားရေးလုပ်ငန်းရှင်တို့က VOA ကိုပြောပါရယ်ပြီးခဲ့တဲ့သတင်းပတ်တွေကနဲ့ဆိုင်ရင်ကျပ်ငွေတန်ဖိုးပြန်တက်လာပြီမဲ့ငွေလဲနှုန်းမတည်ငြိမ်သေးတဲ့အတွက်ပြည်ပကနေမှပြီးတဆင့်ပြန်ရောင်းချတဲ့ကုန်စည်နှုန်းတွေအပေါ်တတ်မှတ်ရမှာအခက်အခဲတွေရှိနေတယ်လို့ပြောပါရယ်ရန်ကုန်ကပေးပို့တဲ့စီးပွားရေးသတင်းကိုကိုစုံဝင်းလိုင်ကပြောပြပေးမှာပါရှင
်အချိန်တိုအတွင်းမြန်မာကျပ်ငွေနဲ့နိုင်ငံခြားငွေလဲနှုန်းအပြောင်းအလဲမြန်နေတဲ့အတွက်အထူးသဖြင့်နေဆက်ကနေဒပိုင်းတနိုင်ပစ္စည်းသွင်းပြီးပြည်တွင်းမှာပြန်လဲရောင်းချနေတဲ့လုပ်ငန်းတွေအတွက်အဆင်မပြေဖြစ်ရတဲ့အကြောင်းလုပ်ငန်းရှင်တချို့ကပြောပါရယ်အင်းဆောင်ပစ္စည်းရောင်းဝယ်နေတဲ့လုပ်ငန်းရှင်တဦးကတော့အရင်လိုထိုင်းနိုင်ငံကနေပစ္စည်းတွေများများသွင်းပြီးလောင်ထားတာမျိုးမလုပ်နိုင်တော့ဘဲငွေပေါက်ဈေးအတိုင်းအနည်းငယ်လောက်သာဝယ်ရောင်းလုပ်နေရတယ်လို့ VOA ကိုပြောပါတယ
်။ဒီနေ့တော့ကတိကောင်းတော့ဖြစ်တာပေါ့ဒါပေမဲ့ဒီလိုပဲပြန်ရောင်းလို့ပြီးသွားတာပဲဒီအချိန်မှာရက်လို့ရတဲ့နေရာကိုလည်းသွားသွားပစ္စည်းတွေအကုန်လုံးရှုပုံမှန်ကမှရှုရလို့တော့ဟိုကသူမပြေတော့လေအဲ့တော့ဒီနေ့တစ်ခါဟောက်ဟောက်ပြီးပုံလုံးပြီးဆိုတော့ဒီချက်ပြန်တော့ပုံပြန်မှန်းတာပေါ့ဒီချက်เนี่ยเราต้องเป็นอยู่ได้เนี่ยเลยรู้ว่าอึนเดียวป้องกันทําตัวอ่ะนี่ก็ดอลลาร์ประมาณ10ดอลลาร์จ่ายมาแล้วจ่ายมา
ပြီးခဲ့တဲ့ရက်ပိုင်းကပြင်ပပေါက်ဈေးတရားမဝင်ကြိုင်ရောင်းကြိုက်ဝယ်ဈေးကွက်မှာဒေါ်လာကို2500ကျပ်အထိရောက်ခဲ့ပြီးဒီကနေ့အောက်တိုဘာလ3ရက်နေ့ပြင်ပပေါက်ဈေးလဲ2900ကျပ်ကိုပြန်ရောက်လာပါတယ်။ရောင်းဈေးဝယ်ဈေးတွေကကျပ်900ဝန်းကျင်အထိဈေးကွာသွားခဲ့ပါတယ်။ဈေးမငြိမ်တဲ့အတွက်တချို့ကအယောင်းဝယ်တွေခဏရပ်ထားကြောင်းစီးပွားရေးလုပ်ငန်းရှင်တွေကပြောပါတယ်။ဗဟုပံကတော့ရည်ညွှန်းငွေလဲနှုန်းဒေါ်လာကို2100ကျပ်သတ်မှတ်ထားဆဲဖြစ်ပါတယ်။အင်းကြီးထိုင်းနိုင်ငံနဲ့ဘတ်ငွေလဲနှုန်းမှာလဲစက်တင်ဘာလလဲကမြန်မာငွေတသိန်းကိုထိုင်းဘတ်ငွေ900နဲ့ညီမျှခဲ့ပေမဲ့အခုရက်ပိုင်းမြန်မာငွေတသိန်းကိုဘတ်1500နဲ့ညီတဲ့ငွေလဲနှုန်းအထိပြန်ရောက်သွားခဲ့ပါတယ်။အခုအပြင်ပေါက်ဈေးမြန်မာကျပ်ငွေတသိန်းကိုဘတ်ငွေ1400လောက်ပြန်ရောက်သွားတယ်လို့မဲဆောက်မြို့ကငွေလဲလုပ်ငန်းလုပ်ကင်သူတဦးက VOA ကိုပြောပါတယ်။တိုင
်းပြည်ပြောလို့မရဘူး။ပေါက်ဈေးနဲ့ညီတာကအဲ့ဈေးနဲ့ညီတာနဲ့လည်းညီတဲ့ဘာနဲ့မှာဈေးနဲ့ညီလို့တောင်းတော့ကလကြာရလို့ဖြစ်နေတယ်။ကြတော့ဒီကိစ္စအရမ်းသွားတယ်တက်တက်ကိုသွားတယ်အဲ့ဒါကျွန်တော်မှန်းလို့လည်းမရဘူးကျွန်တော်ကပေါက်ကြည့်ရတော့တသိန်းကို1400လောက်ဖြစ်
တနင်္ဂနွေနေ့မနေ့ပိုင်းကအနှဲငယ်ဈေးကျခဲ့တဲ့အခောက်ရွှေပြင်ပဈေးကတော့ညနေပိုင်းမှာ24သိန်းအထိပြန်တက်လာတယ်လို့ဝယ်ရောက်လုတ်ကင်နေသူတွေကပြောပါတယ်ဒီကနေ့တနင်္လာနေ့မှာတော့ရွှေတစ်ကျပ်သားကိုအကျပ်26သိန်းအထိဈေးပြန်ခေါ်နေကြတာပါဒေါ်လာဈေးကြောင့်ရွှေဈေးပြန်တက်လာတယ်ဆိုပေမဲ့အယောင်းအဝယ်ကဈေးကွက်ထဲမှာအေးနေတယ်လို့ရွှေလုပ်ငန်းရှင်အသင်းဥက္ကဋ္ဌက VOA ကိုပြောပါတယ်။ရွှေလုပ်ငန်းရှင်များအသင်းကတော့ရွှေတစ်ကျပ်သားရင်ညွန်းတန်ဖိုးကို19သိန်း 5,000 ကျော်နဲ့ဈေးပိတ်ခဲ့ပါတယ်။ဩဂုတ်လနဲ့စက်တင်ဘာလထဲမှာရွှေဈေးနဲ့နိုင်ငံခြားငွေလဲနှုန်းတွေတက်ခဲ့ပြီးကျပ်ငွေတန်ဖိုးကျခဲ့ပေမဲ့ပြီးခဲ့တဲ့ရက်ပိုင်းအတွင်းကျပ်ငွေတန်ဖိုးပြန်တက်လာခဲ့ပါတယ်။ဒါပေမဲ့လည်းမတည်ငြိမ်သေးတဲ့အတွက်ကုန်စည်နှုန်းတွေအပြောင်းလဲတွေရှိနေတာပါ။ငွေလဲနှုန်းအပြောင်းအလဲပေါ်လိုက်ပြီးပြည်တွင်းမှာတဆင့်ပြန်ပြေးရောင်းချတဲ့ကုန်စည်နှုန်းတွေအပေါ်နေ့စဉ်နေ့ပါပြောင်းလဲသတ်မှတ်နေရတဲ့အကြောင်းပြောဆိုကြပါရခင်ဗျာ
ငွေလဲနှုန်းမတည်ငြိမ်မှုကြောင့်အချိန်တိုအတွင်းကုန်စည်နှုန်းအတက်ကြများနေတဲ့အကြောင်းကိုစုံဝင်းလိုင်းပြောပြပေးခဲ့တာပါ